အမေရိကန်လွှတ်တော်မှအီလ်ဟန်အိုမာရဲ့ကက်ရှမီးယားကပါကစ္စတန်ထိန်းချုပ်ထားတဲ့အပိုင်းကိုတွားရောက်မှုနဲ့ကက်ရှမီးယားဒေသအခြေအနေကိုအမေရိကန်အစိုးရကပိုးပြီးအာယုံစိုက်တဲ့ကြောင်းပြောကြားချက်တွေကြောင့်အိန္ဒိယဘက်ကချက်ချင်းပဲတုံ့ပြန်ဝေဖန်လိုက်ပါတယ်။ကက်ရှမီးယားအရေးနဲ့ပတ်သက်ပြီးလွှတ်တော်မှတွင်မကဘဲအမေရိကန်အစိုးရအဖွဲ့ကပါဆွေးနွေးပြောဆိုဖို့လိုအပ်မယ်လို့သူထင်ကြောင်းပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံအုပ်ချုပ်မှုခွဲခြားထားတဲ့ကက်ရှမီးယားဒေသရင်းစီးရဲထိန်းချုပ်ဖို့ခြားထားတဲ့မြင်းရှိရာတောက်ရောက်ခဲ့ပြီးတဲ့နောက်အိုမာကအခုလိုပြောလိုက်တာပါ။အမေရိကန်ကွန်ဂရက်လွှတ်တော်မှလူ့ခွင့်ရေးချိုးဖောက်မှုဆိုင်ရာအစီရင်ခံစာတွေကိုကြားလာရမှာကက်ရှမီးယားနဲ့ပတ်သက်ပြီးမေးခွန်းထုတ်တာရှိခဲ့ကြောင်းလည်းပြောပါတယ်။အိန္ဒိယအစိုးရကတော့အငင်းပွားနေတဲ့ကက်ရှမီးယားဒေသကိုကုလသမဂ္ဂအပါအဝင်နိုင်ငံခြားကလေ့လာသူတွေမလာနိုင်အောင်တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာဖြစ်ပြီးအဲ့ဒီဒေတာမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ဆွဆွဲချက်ကိုလည်းညှင်းဆုံနေတာဖြစ်ပါတယ
် She has visited a part of the Indian Union territory of Jammu and Kashmir
India နိုင်ငံခြားရေးဌာနပြောခွင့်ရတာအခုလွတ်လွတ်တာမှာအိုမာရဲ့တောရမှုဟာပါကစ္စတန်ကတရားဝင်သိမ်းပိုက်ထားတဲ့အိန္ဒိယပိုင်းတိုက်ကိုတောရောက်တာဖြစ်ပြီးဒါဟာအိန္ဒိယရဲ့နယ်မြေပိုင်ဆိုးမှုနဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်တဲ့အတွက်အိန္ဒိယအစိုးရကရှုံချကြောင်းNew Delhi ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်